စုံမပြောပြသွားတာဖြစ်ပါတယ်အခုတော့ဗဟုဘဏ်ကဒေါ်လာတွေထုတ်ရောင်းလိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံဗဟုဘဏ်ကအမေရိကန်ဒေါ်လာငွေစက်ခူတွေကိုအများပြည်သူကိုဒီနေ့မှပထမဆုံးစတင်ထုတ်ရောင်းပါတယ်တတ်မှတ်ထားတဲ့ငွေလွှဲကောင်တာတွေကနေဒေါ်လာ 1.6 တန်းဖို့ရောင်းချမှာဖြစ်ပြီးတယောက်ကိုဒေါ်လာ 1,000 အထိဝယ်ယူနိုင်မယ်လို့ဗဟုဘဏ်ကကြေညာထားပါတယ်ဒေါ်လာနဲ့လဲလှယ်တဲ့မြန်မာငွေတန်ဖိုးကျဆင်းနေတဲ့အတွက်ဗဟုဘဏ်ကဝင်ထိန်းတာဖြစ်တယ်လို့ဗဟုဘဏ်တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်ဒီလိုလှုပ်လို့တကယ်ပဲမြန်မာငွေတန်ဖိုးတက်လာပါသလားရန်ကုန်ကလာတဲ့သတင်းပြည်စုံကိုတော့ခိုးခမောင်ဆိုမင်းပြောပြပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ဒေါ်လာ 1.6 တန်းကိုဗဟုဘဏ်သတ်မှတ်ပေးထားတဲ့နိုင်ငံခြားငွေလဲလှယ်တဲ့လုပ်ငန်း10ခုကနေဒေါ်လာကို 1,645 ကျပ်နဲ့ဒီနေ့မေလ13ရက်နေ့ကစပြီးရောင်းချပါတယ်သတ်မှတ်ငွေလဲနေရာတော်တော်များများမနေ့ကတည်းကစလို့ဒေါ်လာဝယ်ခြင်းသူတွေကိုတိုကင်ထုတ်ပေးနေရမှာတချို့နေရာတွေမှာတိုကင်50တချို့နေရာတွေမှာတိုကင်150အထိထုတ်ပေးခဲ့ကြပါတယ်တိုကင်လက်မှတ်တွေစထုတ်ပြီးမကြာခင်မှာပဲတိုကင်ကုန်သွားတယ်လို့ငွေလဲကောင်တာကသူတွေက VOA ကိုပြောပြပါတယ်။ဒါပေမဲ့ညနေပိုင်းဒေါ်လာရောင်းတဲ့အချိန်မှာတချို့ကောင်တာတွေမှာတိုကင်50လောက်အထိပဲရောင်းနိုင်ခဲ့ပါတယ်။ဒေါ်လာငွေဝယ်ခြင်းသူတွေအနေနဲ့ဗန်စရင်းအလွဲ့အပြောင်းနဲ့မဟုတ်ပဲငွေသားနဲ့ပေးချေရမှာဖြစ်ပါတယ်။ဒေါ်လာငွေသားကလည်းရွေးချယ်လို့မရပဲဘူဘန်ကပေးတဲ့ဒေါ်လာငွေအရွက်ကိုပဲရရှိကြမှာဖြစ်ပါတယ်။ဒေါ်လာနဲ့မြန်မာငွေလဲတဲ့နှုန်းကဒေါ်လာကို1800ကျပ်အထိပဲဖြစ်ခဲ့တာကြောင့်မြန်မာငွေတန်ဖိုးပြန်တက်လာအောင်ပြင်ပထက်နေတဲ့ဗဟုဘဏ်ရဲ့ရည်ညွှန်းစိန်နှုန်းအတိုင်းထုတ်ရောင်းဖို့ဆုံးဖြတ်ခဲ့တာလို့ဗဟုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က BOA မြန်မာဘိုင်းကိုပြောပြပါတယ်
။ဒီကနေ့ကျတော့မန္တလေးရာဒီမှာကျောင်းဝတ်သိမရှိပါဘူး၊ဝယ်လို့သိမရှိပါဘူး။သို့တော့မလူအဖဲနဲ့ကဲစီဝယ်လို့စုဆောင်တာဒီဈေးကစားတဲ့သဘောနဲ့ဒီဈေးနှုန်းတွေမြင့်တင်နေတဲ့လို့သုံးသပ်တဲ့အတွက်ကြောင့်ဒီဈေးကွက်ထဲကိုဝင်ပြီးတော့ဒါလိုအပ်တာရောင်းပေးတာဖြစ်ပါတယ်။ဒါပထမဆုံးအချိန်ဒါရောင်းရတာဖြစ်ပါတယ်။နောက်လည်းဆက်ပြီးတော့လိုအပ်တော့ရောင်းတော့မှာပါ
ဒီနေ့ဒေါ်လာငွေသားကိုဗဟုဘဏ်သတ်မှတ်နေရာတွေကနေအများပြည်သူကိုစတင်ထုတ်ရောင်းပေးနေချိန်မှာပဲတခြားနိုင်ငံခြားငွေကြေးလဲလှယ်တဲ့နေရာတွေမှာလည်းအယောင်းဝယ်တွေပုံမှန်အတိုင်းရှိနေပါတယ်။ဝယ်မယ်ဆိုရင်ဒေါ်လာကို 1,920 ကျပ်ပြင်ပပေါက်ဈေးရှိပါတယ်။ဗဟုဘဏ်ကဒေါ်လာအရွက်တွေထုတ်ရောင်းလို့အမေရိကန်ဒေါ်လာဈေးအနည်းငယ်ပြန်ကျသွားတယ်ဆိုပေမဲ့အကန့်အသတ်နဲ့ပဲရောင်းနိုင်တာဖြစ်လို့တိတ်အများကြီးကျမှာမဟုတ်ဘူးလို့ငွေလဲလုပ်ငန်းလုပ်ကိုင်သူတချို့ကခန့်မှန်းကြပါတယ်။တောင်စလတ်နိုင်ငံခြားငွေရောင်းဝယ်ရေးလုပ်ငန်းကဥတိုမြင့်ကတော့ရေတိုဖြည့်ရှင်းတဲ့နည်းပဲဖြစ်လိမ့်မယ်လို့မြင်ပါတယ်
။ဒါကတူပါ။ဆရာမဖြည့်ရှင်းနေဖြစ်ပါပဲ။တူထုတ်ရတာပဲဒီရောက်ဝင်ရပါမယ်။နောက်ထုတ်ရတာမကောင်းတော့တောင်းပါမယ်။နော်။ဆရာဆိုတော့ဒီမှာဈေးကွက်ကြီးလဲအားထားနေရတာ။ဒီမှာဈေးကွက်ကြီးပေါ်ပြီးဈေးကွက်ကြီးဆက်ကြရပါမယ်။နော်။အများကြီးအရွယ်လေးကြီးရောင်းလို့ရှိတယ်။ဘာလို့လဲဈေးကွက်ကြီးကအရွယ်လေးကြီးအောင်ရောင်းလို့ရှိတယ်။
ဘူဘန်ကဒေါ်လာငွေတွေကိုလေးလံစနစ်နဲ့ပုဂ္ဂလိကဘဏ်တွေကိုအရင်ကတည်းကပုံမှန်ရောင်းချတာမျိုးရှိပါတယ်။မနေ့မေလ12ရက်နေ့ကဒေါ်လာ6တန်းဒီနေ့မေလ13ရက်နေ့မှာဒေါ်လာ6တန်းလေးလံစနစ်နဲ့ရောင်းချခဲ့တယ်လို့ဘူဘန်ကထုတ်ပြန်ခဲ့ပါတယ်။အများပြည်သူကိုဒီနေ့စတင်ရောင်းချတဲ့ဒေါ်လာ 1.6 တန်းအပါအဝင်အမေရိကန်ဒေါ်လာငွေတွေထုတ်ရောင်းတာဟာငွေကြေးအကျပ်တဲကိုဖြည့်ရှင်းဖို့ထုတ်ရောင်းနေတာလို့မြင်သူတွေလည်းရှိပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အခုလိုသုံးသပ်ပါတယ်။
ဒီဘက်ကဒီထုတ်ရတဲ့ဆရာကတော့အများကြီးစိတ်ရင်ပြောဒေရာကြီးတော့ဒီအပ်တဲ့ဟာဒီလက်ရည်ကိုစီးတက်မအောင်ဖြစ်ရဖြစ်နေတယ်။အဲဒီနေသားတစ်ချို့တည်းကိုပြန်ပြီးတော့နေတတ်ချင်အောင်ပြန်ပြီးတော့ပြူကြတာလည်းဖြစ်နေတယ်။ဒါကြောင့်ပြင်လို့ရောင်းတဲ့ဒေါ်လာ1,600လောက်ကသမောင်းကြီးဘယ်လောက်မှမရနိုင်ဘူးလေ။အများကြီးမရနိုင်ဘူး။ဒီစက်နေပြည်လျံနဲ့တွေ့ရင်ပြည်လျံနဲ့ဖေကျော်အထောက်အကူရတယ်။ဒါနဲ့ဒီအရဆက်လို့မလားပို့ပြီးတော့များများရောင်းလာမလားဆိုတော့မပြောတာဒီပေါ့နောက်တစ်ခုကဈေးကွက်ကတော့ခင်ဗျားကြည့်တော့အဲ့လောက်နေတာရှိရမလားဒါလေးလေးပြရှိတယ
်ဘိုးဘဏ်ကဒေါ်လာတွေကိုအခုလိုထုတ်ရောင်းတဲ့တက်ရောက်မှုကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကအမြင့်ဆုံးဈေးထက်စာရင်ဒီနေ့ကျပ်3,000လောက်ဈေးကျပြီး16,300ဈေးပေါက်ခဲ့ပါတယ်ခင်ဗျား